အမေရိကန်သမ္မတအီမီရိုမာတီသတင်းပတ်ထဲစစ်တိုက်ဆိုသလိုအရေးကြီးဆွေးနွေးမှုတွေကနေစီးရီးယားတိုက်ခိုက်တပ်ဖွဲ့တွေကိုလက်နက်ထောက်ပံ့ပေးသင့်မသင့်ဆုံးဖြတ်ချက်ထွက်ပေါ်လာနေတဲ့အကြောင်းအစိုးရတောင်းရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကာဝေးဝန်ကြီးဌာနနဲ့တခြားအစိုးရအေဂျင်စီကတာဝန်ရှိသူတွေကလည်းသမ္မတဘရက်ကိုဘားမားနဲ့အမျိုးသားလူမျိုးဌာနအရာရှိတွေဗိုလ်ထုနဲ့တွေ့ဆုံမှုအတွက်ကြိုတင်ပြင်ဆင်နေကြတာပါ။စီးရီးယားပြည်တွင်းစစ်မှားအစိုးရကိုထောက်ခံတဲ့ဘက်ကနေအီရန်နဲ့လေဗနွန်ကဟက်စ်ဘူလာတွေတပ်ဖွဲ့ဝင်တွေကဝမ်ဝဲကူညီပြီးအသာစီးရနေတယ်ဆိုပြီးစိုးရိမ်မခင်ဖြစ်ပေါ်မှုတွေနဲ့အတူအရေးပေါ်ဆွေးနွေးမဲ့အစီအစဉ်တွေလည်းပေါ်ပေါက်လာနေတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကတော့သမ္မတအိုဘားမားအနေနဲ့ပြည်နယ်သမားနီလန်ပေါင်းစုံကိုစဉ်းစားနိုင်အောင်ပြင်ဆင်ထားတဲ့အကြောင်းပြောဆိုခဲ့တာပါ။စီးရီးယားတိုက်ခိုက်ရင်အားစုတွေကတော့သူတို့အတွက်အကူအညီတွေကြီးကြီးမားမားမရဘူးဆိုရင်ဆုံးရှုံးမှုတွေနဲ့အကြီးအကျယ်ရင်ဆိုင်ရလိမ့်မယ်ဆိုပြီးသတိပေးနေပါတယ်။လက်တလုံးမှာတော့စီးရီးယားမှာရောက်နေတဲ့ဟက်စ်ဘူလာစစ်သွေးကြွ9000လောက်ဟာအစိုးရရဲ့ထိုးစစ်တွေမှာကူညီတိုက်ခိုက်နေပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာဆိုရင်လေလေဗနွန်နယ်စပ်နားကကူဆာယီမြို့ကိုပြန်လည်သိမ်းပိုက်ခဲ့ကြတာဖြစ်ပါတယ်။အခုနောက်ဆုံးမှဆိုရင်လေအချက်ချမျိုးတစ်မျိုးဖြစ်တဲ့ Homes မြို့ကိုစီးရီးယားစစ်တပ်တွေကထိုးစစ်ဆင်ဖို့ပြင်ဆင်နေတဲ့အရေးအယောင်တွေလည်းထွက်ပေါ်နေပါတယ်။